ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်တွင်းကရေထွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံကမြန်မာနိုင်ငံသား20ကျော်ဟာအလုပ်လုပ်ခွင့်စာရွက်စာတမ်းအတုတွေကိုင်ဆောင်တာတွေကိုဒီစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ရှင်ရောအလုပ်သမားတွေပါအမှုသုံးမှုနဲ့တရားစွဲဆိုခံထားရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါ
။ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်ခုတ်ခံမြို့ကရေရပစ္စည်းထုတ်လုပ်တဲ့စက်ရုံမှာလုပ်ကင်နေတဲ့မြန်မာနိုင်ငံသား80ကျော်ကိုစမုတ်စခွန်မြို့ပိုင်းဝီဒဆဝီကျစ်ဆန်စီရဲ့အမိန့်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေအလုပ်သမားအဖွဲ့စစ်တပ်ဆတဲ့ပူးပေါင်းအဖွဲ့တွေဟာဇွန်လ22ရက်နေ့ကဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးချိန်မှာတရားမဝင်ခိုးဝင်လာပြီးစာရွက်စာတမ်းအတုတွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား20ကျော်ကိုဖမ်းဆီးခဲ့တာပါ။သူတို့ကင်ဆောင်ထားတဲ့အထောက်အထားတွေဟာပထမစာရင်းပေးသွင်းထားတဲ့ရုပ်ရည်နဲ့အသက်လွဲချော်နေတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ပါတယ်။စမုတ်စခွန်ခရိုင်ကအလုသမားဆိုင်ရာခရိုင်မှုကိုတွေ့ဆုံပြီးဖမ်းဆီးခံရတဲ့အလုသမားတွေကိစ္စကိုပြောဆိုဆွေးနွေးခဲ့ကြောင်းရွှေပြောင်းလိုသမားခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီချဟန်ကခေါ်တဲ့အလုသမားခရိုင်မှုကနေမပြောတာက23ဦးလို့ပြောလိုက်ကြ။သူပြောချက်မှာတော့အဲ့တော့23ဦးပါတဲ့။ထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်လာတဲ့အမှုကအခုတည်းဆိုရင်နည်းနည်းပေါ့တယ်ပေါ့ဗျာသူပြောချင်တာ။အဲ့လိုအမှုအပြင်ကိုထပ်မံကျူးလွန်ထားတာအဲ့လိုကားတွေတော့ဖြစ်စီလိုက်တဲ့ခမားတဲ့။တပါးသူရဲ့ဆိုင်ရဆက်တန်းတွေကိုလူတို့ပဲပဲမှာသူတို့ဆက်ရဆက်တန်းမှာဆိုတော့လူလုပ်ရတဲ့ခမားအသေးစိတ်ကွန်မြူနီစစ်စီလိုက်တဲ့ခမားသူကသူငယ်ရဲ့ဆက်ရဆက်တန်းကိုကန်ဆောင်တဲ့အတွက်ကြောင့်ဒါဇာဇဝမှုမြောက်တယ်ဆိုတာမျိုးကပြောပြပြအတူမှတွေ့လိုက်တဲ့ခမားဟုတ်ကဲ့ဟိုဒါကိုခမားတို့မြန်မာလူမှုအတိုင်းဝန်းရလက်တက်ဆိုင်ရမြန်မာတန်ရုံးတွေကဒီနှစ်ချိတ်ဆက်ပြီးမှဒါမျိုးတွေဟိုအသိပညာပေးလို့ဖို့ပေါ့နော်ဟိုအကြောင်းမျိုးကြောင့်အလုတ်ကန်ခက်ခဲလို့ခိုးဝင်လာတယ်ဆိုတာမျိုးလည်းမဖြစ်သင့်ဘူးပေါ့တရားဝင် MOU ခေါ်နိုင်ပြီတော့သူကြိုးစားနေတယ်ပေါ့အဲ့လိုတရားမဝင်လမ်းကြောင်းနေမှုဝင်နေပေါ့အခုဝင်လာပြီးကမှအခုသမားဆက်ရဆက်တန်းတွေကိုအတုကန်ဆောင်နေတဲ့ပုံမှန်အန်ဒီကြီးတဲ့ပုံမှန်ပြင်းမှုတွေမြောက်တယ်ဆိုတဲ့အကြောင်းကိုပြောနေပါတယ်ခင်ဗ
ျမြန်မာနိုင်ငံသားတွေဟာမိမိဆက်ရဆက်တန်းမဟုတ်ပဲတက်တဲ့ကန်အထောက်အထားများကိုကန်ဆောင်ထားမှုခွင့်ပြုချက်မရှိပဲဝင်ရောက်အလုတ်လုတ်ကန်နေမှုအပြင်နိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေနဲ့ပါတရားစွဲဆိုခံရမှာဖြစ်ပြီးအမှုထင်ရှားပါကထောင်ဒဏ်2နှစ်အပြင်ငွေဒဏ်ဘက်ငွေသိမ်းကဏ္ဍအထိပေးဆောင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုလက်ခံပြီးအလုတ်ပေးထားတဲ့လုပ်ငန်းရှင်ကိုလည်းတရားမဝင်အလုတ်သမားတွေကိုခိုင်းစေမှုဥပဒေ FBE2522နဲ့ရုံးတင်တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးနယ်မြေကရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံတွင်းကိုဒီလပိုင်းမှာပဲတရားမဝင်ခိုးဝင်လို့ဖမ်းမိသူ4000တက်မနည်းရှိနေပြီးနောက်ထပ်ခိုးဝင်သူတွေလည်းနေစဉ်ရှိနေပါတယ်။ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ကောရွှေပြောင်းမြန်မာအလုပ်သမား3000တက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင်။